အရင်ခေတ်ကဆိုဘရင်တွေကတိုင်းပြည်အခြေအနေဘယ်လိုရှိလဲဆိုတာတိုင်းငံလှည့်လည်ကြပါတယ်ဘုံမဲ့ပူပါရင်းနဲ့ပေါ့အခုခေတ်လို့ဆိုရင်တော့ကာကြီးကားငယ်အတွေ့အတွေ့နဲ့ point ကားတွေနဲ့ရှောက်ကြည့်ကြတာနေမှာပေါ့လေအဲ့လိုလူတယောက်ယောက်နဲ့တွားကြည့်တော့ဘာတွေ့လဲဆိုတော့ဘာမှမတွေ့ပါဘူးဘုံမဲ့တွေကရှေ့ကကွယ်နေတာရဲ့ပြီးတော့အားလုံးကောင်းမှသည်ဖះလို့ပဲပြောကြတာပေါ့လေလက်တွေ့ဘဝကိုမမြင်ရဘူးတကယ့်အတန်တွေကိုမကြရဘူးပြည်သူတွေခက်ခဲကိုမသိဘူးဒီတော့ဘရင်တွေကရုပ်ဖြတ်ပြီးစင်ရသားရောက်ဆောင်းပြီးတိုင်းပြည်နဲ့ရှောက်ကြည့်ကြအဲ့တော့မှပြည်သူတွေရဲ့တကယ်ပေါ်ကပြည်သူတွေရဲ့တကယ်အခက်အခဲကိုမြင်ရတယ်ဝန်ထမ်းတွေလက်စားတာခိုးတာပြည်သူတွေကိုနှိပ်စက်တာအစုံမဲမြင်ရမှာပေါ့လေမြင်တော့လဲကောင်းတဲ့ဘရင်ဆိုပြုပြင်ပြောင်းလဲတာတွေလုံးမှာပေါ့မကောင်းတဲ့ဘရင်ဆိုရင်တော့လဲဒုံရင်တိုင်းပဲနေမှာပေါ့တကယ်နဲ့စဉ်းစားကြည့်တော့အဲ့ပုံမြင်နေရဟုတ်ရောဟုတ်ရဲ့လားလို့ဘရင်တပါးဟာဘယ်နှခါလောက်များရုပ်ဖြတ်ပြီးအပြင်ထွက်နိုင်ပါတော့စားလိုက်တောက်လိုက်ပြောလိုက်ပါလိုက်နဲ့မိဖုရားတွေကိုလည်းအချိန်ကပေးရသေးတယ်တက်တက်မှာတစ်ခါလောက်သွားကျင်သွားခဲ့မယ်အဲ့ထက်လည်းပူသွားကျင်သွားမယ်တတက်လုံးမသွားတဲ့ဘရင်လည်းရှိမှာပဲအဲ့လိုလွတ်လွတ်လပ်လပ်သွားဖို့လာဖို့ဆိုတာလည်းတိုင်းပြည်အေဂျင့်မှာသွားလို့ရပါလိမ့်အခုလိုတိုင်းပြည်ပြုတ်ပြည့်ဖြစ်နေချင်းဆိုဘယ်သွားဖို့လွယ်မလဲဘာပဲဖြစ်ဖြစ်လေဟုတ်တော်ရှိမဟုတ်တော်ရှိအဲ့ခေတ်တွေကမှဘရင်တွေကရုပ်ဖြတ်ပြီးတိုင်းပြည်နဲ့ရှောက်သွားတယ်လို့သတင်းကြားရသေးတယ်အခုဒီဘက်ခေတ်တွေမှာတော့တိုင်းပြည်အုပ်ချုပ်မင်းလို့သူတွေကအဲ့လိုသွားတယ်လို့ခါမှမကြဘူးတော့သူများနိုင်ငံတွေမှာတော့ရုပ်မဖြတ်ပဲပြည်သူတွေချားတဲ့သွားနေတဲ့ခေါင်းဆောင်တွေရှိတာပေါ့တိုင်းပြည်ကလည်းအေဂျင့်လွတ်လပ်စွာပြောဆိုခွင့်ကိုတန်ဖိုးထားတဲ့လူတွေဆိုတော့အေးဆေးပဲပေါ့မြန်မာပြည်မှာတော့အဲ့လိုပဲဟုတ်မလဲဘယ်ခေတ်ပဲဖြစ်ဖြစ်အုတ်ချုပ်မင်းလို့သူကရန်သူကအမြဲရှိလေတော့တိုင်းပြည်ကိုစိတ်လွတ်လပ်လို့မလှည့်ရဲဘူးရဲ့အပေါ်ရန်လောက်တွေကြီးပဲဒီခေတ်ဆိုပိုဆိုးတာပေါ့အခုတိုင်းပြည်ခေါင်းဆောင်လုံနေသူတွေကလူကြားတွေလှည့်တာတိတ်မတွေ့ရဘူးတိုင်းပြည်ခေါင်းဆောင်ဆိုတာနှစ်ဖက်စလုံးကခေါင်းဆောင်တွေကိုပြောတာပါတစ်ဖက်တည်းကိုပြောရင်လည်းမကောင်းဘူးရဲ့အခုတိုင်းပြည်မှာကအစိုးရနဲ့ရှိနေတာကိုစစ်တပ်ရဲ့ NUG ရဲ့ပေါ့နှစ်ဖက်စလုံးကလူကြားတွေဆင်းတာတိတ်မတွေ့ရဘူးသူတို့ကသူတို့တော့အစိုးရရဲ့လိုညင်ညာထားကြတာဗောလေတစ်ဖက်ကလူလူကြိုက်တဲ့အစိုးရတစ်ဖက်ကလူမကြိုက်တဲ့အစိုးရခတ်တာကလူမကြိုက်သူမှအာဏာရှိပြီလူကြိုက်သူကလောလောဆယ်အာဏာမရှိသေးတာပဲအာဏာရှိထားတဲ့ခေါင်းဆောင်ကတော့လူကြားတဲ့ထက်တရိတ်ဆန်နေကြတဲ့တော့ခဏခဏစင်တာတွေ့ရပါတယ်ချက်ချန်နေဘဲချန်နေဝက်ချန်နေကိုတအားသွားကြည့်တာကို TV ထဲမြင်ရတာပါလူကြားတဲ့သွားမှလူစကားကြားပြီးဘာလို့ရမလဲသိမှာဗောလေအကောင်မလောင်နေကြတဲ့သွားတော့ချက်တွေဝက်တွေအစာတောင်းတဲ့တမ်းပဲကြားရမှာပြောတာပြောရပါတယ်အန်ယူဂျီကလည်းတိတ်တော်လည်းမထူးပါဘူးအကောင်မလောင်နေကြတဲ့မသွားပြီမဲ့အောက်ခြေကိုတိတ်ဆင်းတာမဟုတ်ဘူးအွန်လိုင်းအစည်းအဝေးတွေနဲ့အွန်လိုင်းအတန်တွေပဲနားထောင်နေတာတွေ့ရတယ်အွန်လိုင်းအတန်တိုင်းကလည်းအမှန်တော့မဟုတ်ပါဘူးထိန်ချန်တာတွေမပြောရတာတွေအများကြီးဘူးတကယ်ဆိုရင်စီယုံကြီးဆိုတော့အောက်ခြေထိကြကြနာနာလှုပ်တင်တာမဟုတ်လားဒီတော့မပြောချင်ပဲပြောရရင်တော့နှစ်ဖက်စလုံးကအောက်ခြေကိုဆင်းဖို့လိုနေပါပြီဆင်းတဲ့နေရာမှာလည်းကင်းကြီးခန်းကြီးတွေနဲ့မဆင်းသင့်ဘူးအလိုဆင်းဟိုလူကကြောက်ဒီလူကကြောက်နေဘာမှအမှန်လည်းသိရမှာမဟုတ်ဘူးအားလုံးကောင်းပါသည်ခင်ဗျားပဲကြားနေရမှာဒါကြောင့်ဟိုရှစ်ခေတ်ကရှင်ဘီရင်လေးလိုရုပ်ဖြတ်ပြီးတိုင်းပြည်တွေလှည့်လေတင်တာပေါ့အရင်လိုလမ်းလျှောက်ဆင်းစရာလည်းမလိုတော့ပါဘူးဆိုင်ကယ်တွေပေါ်နေတာပဲဆိုင်ကယ်နဲ့ဆင်းပေါ့ဒီတိုင်းဆိုင်ကယ်နဲ့လျှောက်ပတ်သွားနေရင်လည်းပြင်းစရာကြီးမသိတဲ့လူတွေကလည်းဒီကောင်ဘာလာလောက်တာလဲဆိုပြီးတမျိုးထင်နေအောင်ပဲပြီးတော့ရွာလူကြီးတွေကလည်းအဲစင်းပေးမှာမဟုတ်ဘူးပြီးတော့ဆိုင်ကယ်အစုပ်လေးဝယ်ပြီးရင်နောက်မှာချင်းတောင်းနှစ်တောင်းတင်ချက်သွန်နေတွေထက်ရွာစင်လှည့်ပြီးချက်သွန်တဲ့တန်တူတန်သားတွေလဲတယ်ဆိုပြီးရှောက်မောင်းပြီးတော့ပဲဒါဆိုပြည်သူတွေရဲ့တကယ်အတန်ကိုလည်းကြားရမယ်တိုင်းပြည်မှာဘာတွေဖြစ်နေလဲဆိုတာကိုလည်းသိရမယ်ဒါတွေမကသေးဘူးအခုဆိုတန်ဈေးကလည်းကောင်းတော့ဝင်ငွေကလည်းကောင်းအဲ့လိုမသွားခင်လမ်းကြောင်းအခြေအနေတွေကိုတော့မပြောချင်ပေမဲ့ပြောပြထားမှဖြစ်မယ်အန်ရည်ဖြစ်မှဆိုလိုပါရုပ်ဖြတ်သွားမယ်ဆိုရင်စစ်ဝစ်စစ်စားနဲ့ဆိုင်တာမဝက်ပါနဲ့အစိမ်းရောက်မှုနဲ့အနီရောက်မှုနဲ့စစ်ဝစ်စစ်စားနဲ့ဌာနဆိုင်ရာပုံစံတွေဆိုရင်လှုပ်ချင်တဲ့လူတွေကတပုံကြီးရယ်ရွာစင်မလှည့်လိုက်ရမယ်ကိစ္စပြတ်သွားနိုင်တယ်အနီရောက်နေလဲတိတ်မှုနဲ့စစ်စေးဂိတ်တွေကအမီးမြန်းမရှိထူထောင်းတာကိုခံရလိမ့်မယ်ပြီးတော့အထောက်ခံစားကလည်းအရေးကြီးသေးတယ်အရင်လိုကိုယ့်ရက်ကွက်အထောက်ခံစားပဲယူလို့မရတော့ဘူးတရွာရောက်တိုင်းတစ်ခါအဲစင်းတိုင်းအဲရွာပြန်ထည့်ရင်အထောက်ခံစားပြန်လုပ်အဲစင်းတစ်ခါတိုင်းတစ်ထောင်အထောက်ခံစားတစ်ခါလုံးရင်တစ်ထောင်ရွာတရွာမှာတညအိတ်တိုင်းနှစ်ထောင်ကုန်ပြီတော့ပဲစစ်စေးဂိတ်တွေကလည်းအရင်လိုမဟုတ်တော့ပါဘူးစစ်တပ်ခေါင်းဆောင်လာလဲရုပ်ဖြက်လာမှာဆိုတော့စစ်စေးဂိတ်ကိုခါရွားပြူရမှာပဲကျက်သွန်ပိုင်းကျက်သွန်ပေးခဲ့ငချောက်ပိုင်းငချောက်ပေးခဲ့ဒါမှဖြက်ရတန်းရလွယ်တာသူတို့အကြိုက်ဆုံးကတော့အရက်ပါပဲအရက်သာပေးရင်အေးစေးဖြက်လို့ရနော်မို့ဆိုရစ်မယ်စိတ်မထင်ရိုက်မယ်ဖမ်းမယ်တနက်နဲ့ပြစ်မယ်ဒါကြောင့်ကိုကရုပ်ဖြတ်ပြီးရွာစဉ်လှည့်မယ်ဆိုရင်ကြိုက်ကြိုက်မကြိုက်ကြိုက်တက်အောင်သာပေါင်းပြီးတော့ပဲနော်မို့ဆိုကာကြုတ်တော့ဘာတော့တိတာမဟုတ်ဘူးနရင်အုံမှာခတ်တာကဘရင်ခစ်ကဘရင်ကိုလူတိုင်းမြင်မှုတော့မဟုတ်ဘူးဒီခစ်မှာကျတော့စစ်ခေါင်းဆောင်ပုံကိုလူတိုင်းကမြင်မှုကြတာဒီတော့ရုပ်ဖြတ်မယ်ဆိုရင်လည်းတေချာဖြတ်မှာရုပ်တေချာမဖြတ်ရင်တော့ပြည်သူတွေကအမဲပြန်ဖြတ်သွားမှာလေဆိုရပါလေ